လူနေမှုဘဝကိုပဲပေါင်းစုံလေ့လာသုံးသပ်ပြီးအခြေခံလိုအပ်ချက်ချို့တဲ့နေသူဘလောက်ရှိတယ်ဆိုတာကိုကမှန်းထားတဲ့94မျက်နှာစစ်တမ်းလူငယ်တဲ့ဒီဇင်ဘာကထွက်လာပါတယ်။ကမ္ဘာ့ဘာအုပ်စုနဲ့မြန်မာအစိုးရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပူးတွဲရေးသားတဲ့စစ်တမ်းဖြစ်ပါတယ်။အဲ့ဒီမတိုင်မီကလည်းကမ္ဘာ့ဘာအုပ်စုဟာမြန်မာဗဟိုစည်းရင်းဌာနနဲ့ပူးတွဲပြီးမြန်မာလူနေမှုဘဝအကြောင်းရေးပူပါပဲဒီတခါတော့ဘဝရဲ့အခြေခံလိုအပ်ချက်ကိုပြည်သူတွေဖြစ်စည်းတန်ခြင်းရှိမရှိအကဲပြတ်ထားပါလေကျမ်းမာရေးအင်ညာအလို့အကိုင်ပညာရေးအိမ်သုံးပစ္စည်းရေနဲ့မိန်လာစတဲ့အခြေခံလိုအပ်ချက်6မျိုးကိုဖြစ်စည်းနိုင်သလားတို့မဟုတ်ချို့တဲ့နေသလားဆိုတာကိုစမ်းစစ်ထားပါလေယာယီအမိုးအခါလုပ်ပြီးနေထိုင်မှုအလင်းအောင်ရဖို့ဖျောင်းတိုင်တို့မဟုတ်ရင်နာစီသုံးဆွဲမှုစတာမျိုးတွေကိုချို့တဲ့မှုဖြစ်သတ်မှတ်ပါလေ။အင်ညာချို့တဲ့မှုကိုအများဆုံးတွေ့ရပါလေ။တိုင်းပြည်လူဦးရေတဝက်လောက်မှာအင်ညာချို့တဲ့နေပါလေ။အင်အသုံးအဆောင်ပစ္စည်းနဲ့ရေမိန်လာမီးအောင်ရရှိမှုဟာဒုတိယအများဆုံးချို့တဲ့မှုဖြစ်ပါလေ။
တောက်ရေကိုမြစ်ချောင်းအင်းအိုင်နဲ့တွင်းကအလွယ်တကူရယူတာဟာရေချို့တဲ့မှုဖြစ်ပြီးအင်သာမရှိတာဇလားခွက်အင်သာနဲ့တွင်းအင်သာသုံးမှုကိုမိန်လာချို့တဲ့မှုလို့သတ်မှတ်ပါတယ်မြမလူဦးရေ40ရာခိုင်နှုန်းတောက်သုံးနေတဲ့ရေဟာကျမ်းမာရေးနဲ့မညီညွတ်ဘူးလို့ဆိုပါတယ်ကြေးလက်မှာ3ဆလောက်ပိုဆိုးပါတယ်အလုံးလို့ရမယ့်အရွယ်မှာအလုံးမရှိတာဟာချို့တဲ့မှုဖြစ်ပါတယ်မိသားစုထဲမှာအရွယ်ရောက်သူတဝက်လောက်ဟာလောကအနေအချင်းသာရတဲ့ယာယီကြာပန်းအလုတ်ကလွဲပြီးအခြားလုတ်เสียမရှိတာဟာလဲအလုတ်ကန်ချို့တဲ့မှုဖြစ်ပါတယ်အသက်10နှစ်ကျော်တဲ့မိသားစုဝင်တဝက်လောက်ဟာစာမတက်ဘူးဆိုရင်ပညာရေးချို့တဲ့မှုလို့သတ်မှတ်ပါတယ်စာမတက်သူဦးရေ900ခန့်လုံးရှိပြီးမူလာတန်းပညာရေးချို့တဲ့သူ1400ခန့်လုံးရှိပါတယ်ကိုလက်ရင်ကမတန်ဆွမ်းမှုနဲ့ကလေးအသေးအပြောက်ကိုကြည်ပြီးကျန်းမာရေးချို့တဲ့မှုကိုတိုင်းတာတာဖြစ်ပါတယ
်တိုင်းပြည်ရဲ့လူဦးရေ900ခန့်လုံးမှာကိုလက်ရင်ကမတန်ဆွမ်းသူရှိပြီးကလေးအပေအပြောက်နှုံးကတော့ခொနည်းရာခိုင်နှုံးရှိတယ်လို့ဆိုပါတယ်။ရေးလက်ဒေသမှာကျမ်းမာရေးချိုးတဲ့မှုပုံမှုများပြားပါတယ်။ဆက်သွယ်ရေးကိရယာတွေဖြစ်တဲ့ရေဒီယိုရုပ်မြင်သံကြား၊တယ်လီဖုန်း၊ကွန်ပျူတာစတာတွေနဲ့သွားရေးလာရေးအတွက်ဆက်ဘိန်းမော်တော်ကားလဲလေစတာတွေမရှိတာကိုအိမ်သုံးပစ္စည်းချိုးတဲ့မှုအဖြစ်သတ်မှတ်ပါတယ်။တိုင်းပြည်လူဦးရေ40%ရာခိုင်နှုံးဟာအိမ်သုံးပစ္စည်းချိုးတဲ့မှုခံစားနေရတယ်လို့ဆိုပါတယ်ပြည်သူလူထုအများစုဟာချို့တဲ့နေကြပြီးလူနည်းစုကသာချို့တဲ့မှုကင်းရှင်းနေပါတယ်လူဦးရေ84ရာခိုင်နှုန်းချို့တဲ့မှုတစ်ခုခုကိုခံစားနေရပြီးဆက်ကြောက်ရာခိုင်နှုန်းမှာချို့တဲ့မှုမရှိပါဘူ
းလူဦးရေ84ရာခိုင်နှုန်းမှာ1ရာခိုင်နှုန်းကျော်ကျော်ဟာချို့တဲ့မှု6မျိုးစလုံးခံစားရပါတယ်ချို့တဲ့မှု1မျိုးထက်ပိုသူက60ရာခိုင်နှုန်းချို့တဲ့မှု2မျိုးထက်ပိုသူက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်ချို့တဲ့မှုမျိုးစုံခံစားရတဲ့အတိုင်းအတာပမာဏဟာကြေးလက်နဲ့မျိုးပြကြားအလွန်ကွဲပြားခြားနားနေပါတယ်ကြေးလက်လူရည်ဟာချို့တဲ့မှုမျိုးစုံကိုကြုံတွေ့နေရပါတယ်ချို့တဲ့မှု3မျိုးထက်မနည်းခံစားနေရသူဦးရည်ဟာကြေးလက်မှာ60ရာခိုင်နှုန်းမျိုးပြမှာ20ရာခိုင်နှုန်းရှိပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်ကြီးကြားမှာလည်းချို့တဲ့မှုပမာဏတိတိတသာကွာခြားနေပါတယ်ချို့တဲ့မှု9မျိုးထက်ပိုပြီးကြုံတွေ့နေရတဲ့ဥယျာဉ်ကိုကြည့်ရင်ရခိုင်ပြည်နယ်မှာ60ရာခိုင်နှုန်းကရင်ပြည်နယ်မှာ36ရာခိုင်နှုန်းနဲ့ရန်ကုန်တိုင်းမှာ10ရာခိုင်နှုန်းရှိနေတာတွေ့ရပါတယ
်ချို့တဲ့မှုနှုန်းအများဆုံးဟာရခိုင်ပြည်နယ်ဖြစ်ပြီးအနည်းဆုံးဟာရန်ကုန်တိုင်းဖြစ်နေပါတယ်ရခိုင်ပြည်နယ်အောက်မှာတော့အေရဝတီတိုင်းကရင်ပြည်နယ်တနင်္သာရီတိုင်းချင်းပြည်နယ်နဲ့ရှမ်းပြည်နယ်ရှိပါတယ်သူတို့တဲ့ချို့တဲ့မှုနေသူတွေကတော့ပဲခူးတိုင်းမွန်ပြည်နယ်မကွေးစခိုင်းကယားနေပြည်တော်ကချင်းမန္တလေးနဲ့ရန်ကုန်တိုင်းဖြစ်ပါတယ်လက်နက်ကင်တိုက်ပွဲဖြစ်ပွားနေတဲ့ကချင်းပြည်နယ်ဟာချို့တဲ့မှုတတိယအနည်းဆုံးဖြစ်နေပါတယ်ရှမ်းပြည်နယ်မှာရေမိန်လာနဲ့ပညာရေးချို့တဲ့မှုဟာ50ရာခိုင်နှုန်းရှိပါတယ်ချင်းပြည်နယ်မှာအိမ်သုံးပစ္စည်းချို့တဲ့တာအများဆုံးဖြစ်ပြီးရခိုင်ပြည်နယ်မှာတော့အင်အားချို့တဲ့မှုဟာအများဆုံးဖြစ်နေပါတယ်ရခိုင်ပြည်နယ်ဆက်ဆက်နေတဲ့ချင်းပြည်နယ်ရဲ့တောင်ပိုင်းမြို့နယ်တွေဟာမြောက်ပိုင်းမြို့နယ်တွေနဲ့ပိုပြီးချို့တဲ့နေတာတွေ့ရပါတယ်။ချို့တဲ့မှုနှုံနေပါတဲ့ကချင်ပြည်နယ်နဲ့သခိုင်းတိုင်းရဲ့မြောက်ပိုင်းဒေသမှာ အချို့တဲ့ဆုံးမိသားစုတွေကိုတွေ့နိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီးဟာချို့တဲ့မှုအ ਨੇ ဆုံးဖြစ်တယ်လို့သတ်မှတ်ထားပြီးမယ်။ရာဝတီတိုင်းနဲ့ဆက်ဆံနေတဲ့ရန်ကုန်တိုင်းရဲ့မြဝကျွန်းပေါ်မြို့နယ်တွေမှာတော့ချို့တဲ့မှုနှုန်းမြင့်မားနေပါတယ်ခင်ဗျာ။